တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေပြီးနေ့စဉ်ဗိုင်းရပ်စ်ကူးစက်သူ900ကျော်တာအခုဆိုရင်300ကျပ်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူ9ယောက်4ယောက်ရှိပြီးတော့သူစုပေါင်းဗိုင်းရပ်စ်ကူးစက်သူဦးရေဟာ33,385ယောက်ထပ်မင်းရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒီနေ့ကူးစက်သူတွေထဲက330ကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်ပေမဲ့တခြားမျိုးကြီးတွေမှာကူးစက်မှုတွေလည်းရှိတယ်လို့ဆိုပါတယ်။တောင်ကိုရီးယားဆိုရကစီးပွားရေးကျဆင်းလာနေတာတွေကိုအထောက်အကူဖြစ်စေဖို့အတွက်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်မှုတွေကိုဖြေလျှော့ခဲ့ရတာနဲ့အခုလိုကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူဦးရေ41,322ယောက်ရှိခဲ့ပြီးနေ့စဉ်ကူးစက်မှုတွေထပ်ပြီးတော့ကျဆင်းလာနေပါတယ်။ဒါကြောင့်လွန်ခဲ့တဲ့နှစ်ပတ်ကအိန္ဒိယနိုင်ငံတော်မှကျင်းပခဲ့တဲ့ဘာသာရေးပွဲတော်ကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေပြန်တက်လာတဲ့ပုံတော့မတွေ့ရသေးပါဘူး။အခုတစ်ပတ်အတွင်းအိန္ဒိယနိုင်ငံမှာကူးစက်မှုအရေအတွက်အများဆုံးကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပြီးတော့ကူးစက်သူ44,939ယောက်ရှိခဲ့တာပါ။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာနေ့စဉ်ကူးစက်သူဦးရေ9000အောက်ရောက်တာဟာ3ပတ်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်485ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းကတော့33,600ရှိသွားပြီလို့ပြောပါတယ်ခင်ဗျာ။